မြန်မာနိုင်ငံဟာစစ်ကောင်စီလက်ထက်မှာနိုင်ငံတကာနဲ့တန်တမန်ဆက်ဆံရေးရုပ်ရော်သွားပေမဲ့ရုရှားအပါအဝင်အိမ်နီးချင်းနိုင်ငံတွေနဲ့တော့ပြည်လဲတဲ့ဆက်ဆံရေးရှိနေကြောင်းနိုင်ငံရေးလေလာသုံးသပ်သူတွေကပြောပါရယ်အထူးသဖြင့်မြန်မာစစ်တပ်ဟာသူအာဏာသိမ်းယူထားတဲ့နှစ်နှစ်အတွင်းရုရှားအိန္ဒိယတို့နဲ့အရင်ကထပ်ပိုးတဲ့ဆက်ဆံရေးကိုထူထောင်ထားနိုင်ခဲ့တယ်လို့လေလာသူတွေကပြောပါရယ်ဒီကြောင့်သတင်းပေးပို့ချက်ကိုတော့ကိုစုံဝင်းလိုင်ကပြောပြပေးပါရှင်
ကာယောဂါနဲ့အတူအရှေ့ဥရောပစီးရေးပိဋကတွေအာရှပစိဖိတ်ဒေသကမတည်ငြိမ်မှုတွေဖြစ်ပွားလာသလိုမြန်မာနိုင်ငံမှာလည်းအာဏာသိမ်းယူမှုတွေပေါ်ပေါက်လာတာဟာအခုဆိုရင်နှစ်နှစ်တိတိရှိသွားပါပြီ။ရလကတော့နိုင်ငံတကာယင်းနှိမ့်နှံမှုတချို့မြန်မာနိုင်ငံကထောက်ခွာသွားသလိုတန်တမာဆက်ဆံရေးအဆင့်လျော့တာကိုလည်းမြန်မာစစ်ကောင်စီကကြုံတွေ့နေရတာပါ။ပြည်တွင်းစစ်ကြောင့်မြန်မာအရေးဟာဒီမိုကရေစီလိုလားတဲ့နိုင်ငံကြီးတွေအတွက်စဉ်းစားစရာတစ်ခုဖြစ်လာပေမဲ့ရုရှားတရုတ်အိန္ဒိယလိုနိုင်ငံကြီးတွေကတော့ပြည်တွင်းရေးလို့သာရှုမြင်ထားကြတာပါ။ဒါကြောင့်လဲကုလသမဂ္ဂအစည်းအဝေးတွေမှာမြန်မာအရေးနဲ့ပတ်သက်လို့ကိစ္စရပ်တိုင်းကိုဒီနိုင်ငံတွေကကြားနေရပ်တည်ခဲ့ကြတာပါ။တကယ်တော့ရုရှားတရုတ်နဲ့အိန္ဒိယဟာမြန်မာစစ်ကောင်စီနဲ့အကျိုးစီးပွားအပေးအယူတွေရှိနေကြောင်းနိုင်ငံရေးလေလာသုံးသပ်သူတွေကထောက်ပြပါတယ်။ရုရှားစီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနဝန်ကြီးမက်ဆင်ရီရှတ်နီကော့ဖ်နဲ့ဗိုလ်ချုပ်မူကြီးမေအောင်လှိုင်တို့2022ခုနှစ်ဒီဇင်ဘာလအစောပိုင်းမှာတွေ့ဆုံခဲ့ကြပါတယ်။အဲ့ဒီနေပြည်တော်တွေ့ဆုံပွဲမှာစီးပွားရေးဆိုင်ရာစာချုပ်ခုနှစ်ခုကိုလက်မှတ်ရေးထိုးခဲ့တယ်လို့မြန်မာစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။ရုရှားမြန်မာနှစ်နိုင်ငံဆက်ဆံရေးဟာနိုင်ငံရေးလိုအပ်ချက်အရအပြန်အလှန်ထောက်ခံမှုလို့မြင်ကြောင်းနိုင်ငံရေးလေလာသုံးသပ်သူဒေါက်တာဆိုင်းကြည်စင်ဆိုးကပြောပါတယ်။ငွေကြေးဆိုင်ရာတွေမှာအရေးယူပိတ်ဆို့ခံထားရတဲ့မြန်မာနိုင်ငံအတွက်လည်းနိုင်ငံတကာနဲ့စီးပွားရေးကုန်သွယ်ရေးအပိုင်းတွေမှာခက်ခဲနေကြတာပါ။စစ်ကောင်စီအဖို့ဒီအတားအဆီးကိုကျော်လွှားဖို့စဉ်းစားတာမှာရုရှားကအဖြေတစ်ခုဖြစ်ကြောင်းသူကထောက်ပြပါတယ
်။ရုရှားကလည်းအခုအချိန်မှာသူယူကရိန်းနဲ့ပတ်သက်ပြီးတော့သူအထိုးနဲ့နေရခံရတာဟာပြီးတော့ဆန့်ကျင်ခြင်းခံရတာဟာအဲ့တော့သူကလည်းသူလက်ရှိအနေထားမှာသူ့ကိုထောက်ခံမဲ့သူတော့သူနဲ့အဲ့လိုမဟာမိတ်ပူးပေါင်းနိုင်မဲ့နိုင်ငံကသူ့အတွက်လိုအပ်တယ်ဒါကလိုအပ်တယ်ဆိုတာဟိုအပြည်ပြည်ဆိုင်ရာချိတ်ဆက်မှုတွေကြားထဲမှာသူ့ကိုထောက်ခံတဲ့သူမရှိပဲတီသူ့ရဲ့လောက်ရက်တွေကိုသူ့ဘာသူတစောက်ကန်လုပ်နေလို့အဆင်မပြေဘူးနောက်တစ်ဖက်မှာလည်းကျွန်တော်မြန်မာနိုင်ငံရဲ့လုံရက်မှာအပြည်ပြည်ဆိုင်ရာကနေပြီးတော့ကျွန်တော်တို့အဲ့အပြစ်တင်မှုတွေဝေဖန်မှုတွေနဲ့ပိတ်ဆို့မှုတွေရှိနေတဲ့အချိန်မှာမြန်မာနိုင်ငံအတွက်ကလည်းမြန်မာနိုင်ငံရဲ့လာရပေါ့နော်အခုရည်ရွယ်ထားတဲ့သူကဟိုနိုင်ငံပြုတင်ပြောင်းလဲရေးနောက်ဒီမိုကရေစီအသွင်ပြုပြောင်းကူပြောင်းရေးစတဲ့သူရဲ့ဒီစစ်ကောင်စီကပြဋ္ဌာန်းထားတဲ့ road map နဲ့ပတ်သက်ပြီးတော့ထောက်ခံတယ်ဆိုရဲအင်အားကြီးနိုင်ငံမြန်မာနိုင်ငံအတွက်လည်းဘလို့လဲအဲ့တော့ဒါအပြန်လန်လိုအပ်ချက်အရာဒါသူတို့ပူပေါင်းတဲ့သဘောဖြစ်တယ်လို့ယူဆလို့ရတယ်။အဲ့လိုပူပေါင်းမှုမျိုးကအခုရုရှားအနေနဲ့မြန်မာနဲ့မှပူပေါင်းတာမဟုတ်ဘူး။သူဟိုမြောက်ကိုရီးယားနဲ့လည်းသူပူပေါင်းတယ်။ဟိုတရုတ်နဲ့လည်းပူပေါင်းတယ်။တခြားအနောက်နိုင်ငံတွေနဲ့အဲ့လိုမျိုးဟိုအကျိုးဆန့်ကျင်ဘက်လာရဆန့်ကျင်ဘက်ရှိတဲ့နိုင်ငံတွေနဲ့လည်းသူအဲ့လိုပူပေါင်းနေရှိတယ်ဆိုတဲ့ဟာကိုတွေ့ရလိမ့်မယ
်။မြန်မာပြည်တွင်းမငြိမ်သက်မှုကအာရှပစိဖိတ်ဒေသမှာစီးပွားရေးနဲ့ယဉ်ကျေးမှုပူးပေါင်းဆောင်ရွက်တာတွေကိုအရှိန်တိုးမြင့်ဖို့လှုံ့ဆော်နေတဲ့အိန္ဒိယအတွက်အာဟန္တာဖြစ်စေခဲ့ကြောင်း USIP United States Institute of Peace အဖွဲ့ကရှုမြင်ထားပါတယ်။စစ်ပွဲတွေကြောင့်အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့အရှိမျော် policy တွေကမြန်မာပြည်တွင်းစီးပွားရေးနဲ့ကုန်စည်ကူးသတ်မှုတွေကလည်းတဖြည်းဖြည်းဆုတ်ယုတ်သွားခဲ့တာပါ။ဒါပေမဲ့စစ်ကောင်စီနဲ့ဆက်ဆံရေးမှာတော့အိန္ဒိယအစိုးရဟာရေလိုက်ငားလိုက်ဆက်ပြီးရှိနေခဲ့ပါတယ်။ရင်ကုန်နှုတ်ပိတ်နေတဲ့အိန္ဒိယအစိုးရကိုမြန်မာပြည်တွင်းမှာအားမလို့အားမရဖြစ်နေကြတာပါစစ်ကောင်စီကိုနောက်ွယ်ကနေလက်နဲ့ထောက်ပံ့နေတယ်ဆိုတော့အရဖက်အဖွဲ့အစည်းတွေရဲ့ဆွတ်ဆွဲမှုတွေကိုလည်းအိန္ဒိယအစိုးရကရင်ဆိုင်နေရတာပါပြီးခဲ့တဲ့နှစ်နှစ်တာကိုပြန်ကြည့်မယ်ဆိုရင်အာဏာသိမ်းပြီးတလအကြာမှာလုပ်ခဲ့တဲ့စစ်ကောင်စီရဲ့တပ်မတော်တွေကိုအိန္ဒိယရဲ့ကိုယ်စားလှယ်တဦးတက်ရောက်ခဲ့ပါတယ်2022ခုနှစ်ဧပြီနဲ့ဇွန်လမှာအိန္ဒိယသားအမတ်ကြီးရှရီဗီနေကူမာရဟာစစ်ကောင်စီဝန်ကြီးဥက္ကိုလိုင်ဥခင်ကြီးတို့နဲ့တွေ့ဆုံခဲ့ပြီးရွေးကောက်ပွဲနဲ့2024သကောင်စီရင်ကိစ္စတွေကိုပံ့ပိုးကူညီဖို့အတွက်ဆွေးနွေးခဲ့ကြပါတယ်စစ်ကောင်စီကိုနိုင်ငံတကာကပိတ်ဆို့မှုတွေလုပ်နေပေမဲ့အိန္ဒိယနိုင်ငံသားရေးဌာနအတွင်းဝန်ဗီနေမိုဟန်ကွထရာဟာ2022ခုနှစ်နိုဝင်ဘာလမှာဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းနဲ့တွေ့ဆုံခဲ့ပါတယ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးကြတယ်လို့သတင်းတွေမှာဖော်ပြကြပေမဲ့ဒီတဲ့ပိုတဲ့အပေးအယူတွေရှိကောင်းရှိနိုင်တယ်လို့တချို့ကခံမှန်းပါတယ်။အ အခု2023ခုနှစ်ဇန်နဝါရီလ4ရက်မှာလဲမြန်မာနိုင်ငံဆိုင်ရာအိန္ဒိယတာမကြီးဟာစစ်ကောင်စီကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်ဒီလိုကိစ္စတွေပြင်အိန္ဒိယအစိုးရဟာစစ်ကောင်စီကိုနှစ်နှစ်တာအတွင်းလက်နက်ထောက်ပံ့မှု၄ကြိမ်ရှိခဲ့ကြောင်းအိန္ဒိယဖော်မြန်မာအဖွဲ့ကထုတ်ပြန်ခဲ့ပါတယ်အိန္ဒိယဟာကုလသမဂ္ဂလူညွန်ရေးကောင်စီမှမြန်မာအရေးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးကြားနေခဲ့ပါတယ်မကြာသေးခင်ကလည်းချင်းလက်နက်ကိုင် CNF ဌာနချုပ်ကိုမြန်မာစစ်တပ်ကအိန္ဒိယလေပိုင်နက်ကိုတုံးပြီးဘုံကျဲတိုက်ခိုက်ခဲ့တာပါအိန္ဒိယဟာသူ့ရဲ့အကျိုးစီးပွားအတွက်စစ်ကောင်စီနဲ့ဆက်ဆံရေးတိစောက်နေတာဟာထင်သာမြင်သာရှိပြီးဒါကမာယွန်းနဲ့ရွေးချယ်မှုဖြစ်တယ်လို့အိန္ဒိယဖော်မြန်မာရဲ့တာဝန်ခံစလိုင်းဒိုခါက VOA ကိုပြောပါတယ
်ဒါအိန္ဒိယရဲ့ထင်ရှားတဲ့အကျိုးစီးပွားမှန်သမျှဆိုရင်တော့ဒါလက်နက်ကန်တော်လှန်ရေးလုပ်နေတဲ့ပြည်သူတော်လှန်ရေးအစိုးရရဲ့ထင်းချုံနေမိမှာပုံပြမှာများပြားနေတာဖြစ်တယ်ဆိုတော့ဒေဟာကိုသူ့အနေနဲ့ဒီတော်လှန်ရေးအင်အဆုပေါ်အထင်သေးမှုကြောင့်လာတော့မဟုတ်ဒီစကားစကားသူကိုကျိုးရှိပွားကြီးကိုကူညီပေးနိုင်မယ်ဆိုတဲ့ထင်မြင်ချက်ကြောင့်လာတော့မပြောတော့ဘူးဒါပေမဲ့တိတ်ချတာတကူကအိန္ဒိယအနေနဲ့ဆက်လက်ပြီးတော့မှဒီတိုင်းစကားစနဲ့ပူပေါင်းပြီးမှသူ့ကိုကျိုးရှိပွားကိုကာကွယ်ဖို့ကြိုးစားနေတော့ဒါပူပြီးတော့မှအိန္ဒိယရဲ့ကျိုးရှိပွားတွေအလုံးဝဆိုးဆိုးရွားသွားနိုင်မယ်အနေထားဖြစ်နေတယ်လို့ကျွန်တော်သုံးသပ်ချင်တယ်
အိန္ဒိယပါဝင်အနောက်နိုင်ငံတွေရဲ့အကြံဉာဏ်တွေကိုလစ်လျူရှုပြီးရွေးကောက်ပွဲကျင်းပဖို့ပြောဆိုနေတဲ့စစ်ကောင်စီကိုအိန္ဒိယတနိုင်ငံတည်းကပဲထောက်ခံကြောင်းပြောဆိုထားတာပါ။နိုင်ငံတချို့ကစစ်ကောင်စီနဲ့တန်တပန်ဆက်ဆံရေးကိုရှော့ချနေတဲ့အချိန်မှာအိန္ဒိယကတိုးမြင့်နေကြောင်းစလိုင်းဒိုခါကပြောပါတယ
်။အိန္ဒိယပါဝင်နေတဲ့ BIM State ဆိုတဲ့နိုင်ငံတကာအစုအဖွဲ့မှလည်းအိန္ဒိယကဒီစကားစကားဖိကြတဲ့အချိန်မှာတရုတ်ဝင်အစိုးရဆိုတဲ့ပုံစံမျိုးအတုံနှုံးနဲ့ဒါပုံမှန်ဆက်ဆံနေတဲ့ဟာဖြစ်တယ်ဆိုတော့အာဆီယံတို့ UN တို့ကနေဖိရှားခံလိုက်ရတဲ့စကားစာအကြံဖက်ရှိအုပ်စုဟာအင်ဒီးယားနဲ့တွေ့ဆုံတဲ့ချိန်မှာဆိုတော့တရုတ်ဝင်အစိုးရပုံစံမျိုးအပါဝင်အင်ဒီးယားပါဝင်တဲ့နိုင်ငံတကာပလက်ဖောင်းမှာတော့မှအခြေချခွင့်လွတ်လွတ်လပ်လပ်ရနေတဲ့အနေအထားဖြစ်နေတယ်ဒါကြောင့်လက်ရှိအင်ဒီးယားရဲ့ယက်တီချက်ဟာအင်မတန်မှမြန်မာနိုင်ငံတော်လှန်ရေးသမားတွေအတွက်စိတ်ပျက်စရာခေါင်းပြီးတော့မှအတူချုံပြောရရင်အိန္ဒိယကတော့ဒီမိုကရေစီပေါ်မှာတစ္ဆာဖောက်နေတဲ့အနေထားရောက်နေပြီလို့ကျွန်တော်အသုံးသတ်ချင်ပါတယ်
။တရုတ်နိုင်ငံကလည်းထိုနည်းတူစွာလက်နက်ကင်တော်လှန်ရေးကျယ်ပြန့်လာတဲ့မြန်မာနိုင်ငံမှာသူ့ရဲ့စီးပွားရေးစင်ကြံစီမံကိန်းတွေကိုဆက်လုပ်ဖို့ပဲစီစဉ်နေတာပါ။တရုတ်အတွက်အကျိုးစီးပွားတွေကိုကာကွယ်ဖို့ဆိုရင်စစ်ကောင်စီကိုနားချဖို့အကြမ်းမဖက်ဖို့ရွေးကောက်ခံအစိုးရကိုနေရာပြန်ပေးဖို့တိုက်တွန်းသင့်ကြောင်း USIP ကအကြံပြုထားပါတယ်။စစ်ကောင်စီလက်ထက်မှာတရုတ်အဖို့တော့ရှင်မတိုးနိုင်ပဲဂျောင်းပိတ်နေတယ်လို့ပညာရှင်တွေကသုံးသပ်နေပါတယ်။ UNG အစိုးရနဲ့စစ်ကောင်စီကြားမှာတရုတ်ကသတိထားပြီးဆက်ဆံနေကြောင်းနိုင်ငံရေးလှစ်လာသုံးသပ်သူဦးရဲထွန်းကပြောပါတယ်။စစ်ကောင်စီရဲ့တန်တမာဆက်ဆံရေးမှာနိုင်ငံအဆင့်တွဲဆုံမှုတွေကိုတရုတ်ကရှောင်ရှားနေတယ်လို့သူကပြောပါတယ်။မဲကောင်ဒေသနိုင်ငံများထိပ်သီးတွဲဆုံပွဲကိုတကြိမ်ကျင်းပပေးရတဲ့မြန်မာနိုင်ငံကတရုတ်အစိုးရကိုဖိတ်ကြားခဲ့ပေမဲ့အကြောင်းမပြန်ခဲ့တာကြောင့်တွစ်ဆုံပွဲမဖြစ်မြောက်ခဲ့ပါဘူး။မဲကောင်ဒေသနိုင်ငံတွေရဲ့အစဉ်အလာအရနိုင်ငံခေါင်းဆောင်ကအစည်းအဝေးကိုတက်ရောက်ရမှာဖြစ်ပါတယ်။ဒီလိုအကြောင်းမပြန်ခဲ့တာဟာစစ်ကောင်စီကိုအားပေးရရောက်တဲ့ဆိုတဲ့အနေအထားမမြင်အောင်နှုတ်ဆက်နေကြတာလို့ခန့်မှန်းကြပါတယ်။ဒါပေမဲ့နိုင်ငံကတိပြုထားတဲ့စီမံကိန်းတွေကိုတော့ပြည်တွင်းမှာတရုတ်ကဆက်လုပ်နေပါတယ်။နေဆက်ကုန်သွယ်ရေးကိုလည်းပြန်ဖွင့်လိုက်ကြောင်းဦးရဲထွန်းကပြောပါတယ်
။ဟို NUG ကိုလည်းထုံးလေးကောင်းပဲ။နော် NLD ပါတီကိုသူတို့ဒီကြားထဲမှာအစည်းအဝေးတွေဖိတ်တာအစည်းအဝေးတက်တာပါတီချင်းဆက်ဆံရေးတွေလုပ်တယ်ဒါပေမဲ့ NUG ကိုအတိမတ်ပြုတာတို့နော် NUG ခေါင်းဆောင်တွေကိုသူတို့နိုင်ငံကိုဖိတ်တာတို့အဲ့ဒါမျိုးလည်းမလုပ်ဘူးသူတို့ဒီကြားထဲမှာသူကတော့တော်တော်လေးအဲတတိထားပြီးတော့ဆက်ဆံတဲ့ပုံပေါ့နော်အဲ့တော့အဲ့ဒီရလအရာနှစ်ဖက်စလုံးကလည်းနှစ်ဖက်စလုံးကလည်းဆိုတာနာဆာကရာစကရောNUG ကရောအဲတရုတ်ကသူတို့ပဲရက်တယ်ဆိုတော့အမြင်မျိုးခံစားရတာပေါ့နော်ကုလသမဂ္ဂလုံခြုံရေးကောင်စီမှာနောက်ဆုံးဖြူရင်းထုတ်ပြချက်တစ်ခုမှာအတရုတ်တို့ရရှားတို့အိန္ဒိယတို့ကဒီဖြစ်ပြင်းတော့တရုတ်နဲ့ရရှားပေါ့နော်တရုတ်ကခါတိုင်းဆိုလို့ရှင်လုံခြုံရေးကောင်စီမှာဒီမှာကိစ္စဆွေးနွေးရင်ဒီလိုအနာသုံးပြီးတော့အဲတန့်ွက်လေးရှိလို့မယ်ဒီတစ်ခေါက်ကမဲမပေးဘဲနဲ့ပဲနေလိုက်တာပေါ့နော်မဲမပေးဘဲနေလိုက်တော့အဲအဲ့ဒီဟာတွေအပေါ်မှာအဲ့ဒီကလည်းကျေနပ်တယ်ပေါ့နော်အဲအလလောက်ကြည့်ဟောဖြစ်တယ်ဆိုတော့တရုတ်ရဲ့policy ကတစ်ဖက်စလုံးနဲ့အဲမိဝင်မပြည့်ဆက်ဆံတဲ့ဆိုတော့အနေထားပေါ့နော်အဲဓာတ်နေတယ်ဆိုတော့အနေထားအဲ့လိုမျိုးဟို သူကဆက်ခံနေတယ်လို့ကျွန်တော်ကတော့ယူဆတယ်
တခြားအင်းဒီဂျင်နိုင်ငံတွေဖြစ်တဲ့ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတော့စစ်ကောင်စီနဲ့နိုင်ငံရေးပတ်သက်မှုတွေထင်ထင်ရှားရှားမရှိပေမဲ့နေဆက်ကုံသွေးရေးမှာတော့အထိုက်အလျောက်ရှိလာပါတယ်မြန်မာနဲ့ထိုင်းက၃နှစ်လောက်ပိတ်ထားတဲ့နိုင်ငံနေဆက်ကိုမကြသေးခင်ကဖွင့်ပေးလိုက်သလိုဘင်္ဂလားဒေ့ရှ်ကလည်းစာနယ်ဇင်းကလိုအပ်ချက်အတွက်စံနဲ့ရေထွက်ကုန်အများအပြားကိုမြန်မာကနေဝယ်ယူနေတာပါပြည်တွင်းစစ်ကျယ်ပြန့်လာတာစီးပွားရေးချွတ်ချုံကျလာတာတွေကအင်းဒီဂျင်နိုင်ငံတွေကိုလည်းတက်ရောက်ခဲ့ပါတယ်လူကုန်ကူးမှုတရားမဝင်နေဆက်ဖျက်ချော်မှုတရားမဝင်ကုံသွယ်မှုမူရစ်စေဝါဒီလိုမြန်မာနဲ့ဆက်ဆက်နေတဲ့ပြဿနာမျိုးစုံကိုလည်းအင်းဒီချင်းနိုင်ငံတွေကထက်သွင်းစဉ်းစားနေရပြီဖြစ်ပါတယ်ခင်ဗျာ